မလကျင်းပမဲ့ထိုင်းနိုင်ငံရွေးကောက်ပွဲမှာဝင်ကြီးချုပ်ဝင်အရွေးခံဖို့စီရင်ပေးထားတဲ့ထိုင်းတော်ဝင်မင်းသမီးဥပုံရတနာမဟီရောကိုထိုင်းရွေးကောက်ပွဲကော်မရှင်ကသတ်မှတ်ချက်နဲ့မညီလို့ပယ်ချလိုက်ပါတယ်။လက်ရှိထိုင်းပြည်ရဲ့အမတော်ဆက်သူဥပုံရတနာဟာယာရုကဖယ်ရှားခံရတဲ့ဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်နဲ့မဟာမိတ်လုပ်ထားတဲ့နိုင်ငံရေးပါတီတစ်ခွာကနေဝင်ရောက်ရှင်ပြိုင်ဖို့ကော်မရှင်ကိုတင်ထားခဲ့တာပါ။ရွေးကောက်ပွဲကော်မရှင်ရဲ့တရားဝင်ထုတ်ပြန်ချက်မှာတော့ထိုင်းတော်ဝင်မိသားစုတွေဟာထိုင်းနိုင်ငံရဲ့အပေါ်စည်းမှာရောက်နေတာကြောင့်ထိုင်းရက်ဆာချက်ပါတီကတင်သွင်းတဲ့တော်ဝင်မင်းသမီးဥပုံရတနာရဲ့ကိုယ်စားလှယ်လောင်းရှောက်လွှာကိုပယ်ဖျက်ခဲ့ရတယ်လို့ဆိုထားပါတယ်။အသက်68နှစ်အရွယ်မင်းသမီးဥပုံရတနာဟာလာမယ့်မတ်လ24ရက်နေ့လုံးမဲ့ရွေးကောက်ပွဲမှာဝင်ကြီးချုပ်ဝင်အရွေးခံဖို့စီရင်တင်သွင်းခဲ့ပြီးတဲ့နောက်ဒီလောက်ရဟာမတင်တော်ဘူးလို့ဆိုပြီးတော့ထိုင်းဘရင်မဟာဝီဇရာလောင်ကွန်းရဲ့ကြေညာချက်ပြီးခဲ့တဲ့သတင်းပတ်ထဲကထွက်လာပါတယ်။ဒီလိုကြေညာခဲ့တဲ့နောက်ရွေးကောက်ပွဲကော်မရှင်ကအခုလိုထုတ်ပြန်ခဲ့တာပါ။မင်းသမီးရဲ့ရွေးကောက်ပွဲမှာဝင်ပြိုင်ဖို့ဆုံးဖြတ်ချက်ဟာထိုင်းအစင်အလာယဉ်ကျေးမှုနဲ့ဆန့်ကျင်ပြီးတော့မတင်တော်ဘူးလို့ဘရင်မဟာရဲ့ကြေညာချက်ထွက်ခွဲပြီးတဲ့နောက်ပိုင်းမင်းသမီးဥပုံရတနာရဲ့နိုင်ငံကြီးမျှော်လင့်ချက်လည်းပြတ်သွားခဲ့ပါတယ်။ထိုင်းရက်ဆာချက်ပါတီကလည်းဘရင်သစ္စာခံကြောင်းစနေနေ့ကထုတ်ပြန်ပြီးတော့တော်ဝင်အမိန့်အတိုင်းသူတို့လိုက်နာပါမယ်လို့တုံ့ပြန်ခဲ့ပါတယ်။မင်းသမီးရဲ့ Instagram account မှာတော့သူ့အကိုရောကိုရောသူ့ရဲ့နိုင်ငံရဲ့အစီအစဉ်ကိုပါထည့်သွင်းပြောဆိုခြင်းမပြုဘဲသူ့ကိုထောက်ခံသူတွေကိုသူတို့ရဲ့ချစ်ချင်းကျေနပ်မှုအတွက်ကျေးဇူးတင်တဲ့အကြောင်းစနေနေ့ကရှင်းသားခဲ့ပါတယ်။